Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ12ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို line to meter 16925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျမဧသနာကြပါရှင်တူရကီနိုင်ငံအစ္စတန်ဘူးမြို့လယ်ကသမိုင်းဝင်ရက်ွက်မှာဒီကနေ့ဖြစ်ပေါ်တဲ့ပောက်ကွဲမှုကြောင့်လူ10ယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်15ဦးဒဏ်ရာရရှိသွားတယ်လို့အစ္စတန်ဘူးမြို့တော်ဝန်ကပြောပါရယ်တနိုင်ငံလုံးပြစ်ခတ်ရစေရေးသဘောတူစာချုပ် NGA မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရည်ဟာမလွဲမသွေဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကဒီကနေ့ပဲပြောသွားခဲ့ပါရယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါရယ်နန်းလောင်ရေ
ကောင်းပါပြီရှင်ဒီကနေ့စပြီးတော့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာနိုင်ငံထိပ်တန်းကောင်ဆောင်တွေကဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအရေးကြီးတဲ့အကြောင်းပြောဆိုသွားပါတယ်
။ဒီဘက်တော့27တရားစုနဲ့ကိုင်းမြင်မှုရှိတဲ့ပြည်လုံးညီလာခံမျိုးကိုပြောလိုက်ပါ
NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ပါရှင်အပြည့်စုံကိုတော့မကြခင်တင်ပြသွားမှာပါဒါအပြင်ပြည်ထောင်စုငင်းကြရင်ညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးတက်ရောက်ခဲ့ခြင်းမရှိတဲ့အပေါ်ဘလို့ပွေဖန်မှုတွေရှိနေပါသလဲရွေးကောက်ပွဲအနိုင်ရလွတ်တော်ကိုယ်စားလှယ်တွေလွတ်တော်လှုပ်ထုံးလုပ်နည်းတွေအတွက်ဘလို့ပြင်ဆင်မှုတွေရှိနေသလဲဆိုတာနဲ့ခွေရပိုင်းအတွင်းကမ္ဘာရာသီဥတုဘာကြောင့်ဆူဆူဝါးဝါးဖောက်ပြန်နေသလဲဆိုတဲ့သတင်းတွေကိုကြားရဖို့ရှိပါတယ်ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
တူရကီနိုင်ငံအစ္စတန်ဘူးမြို့လယ်ကောင်သမိုင်းဝင်ရက်ွက်မှာဒီကနေ့ဖြစ်ပွားတဲ့ပောက်ကွဲမှုကြောင့်လူ10ယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်15ဦးဒဏ်ရာရရှိသွားတယ်လို့အစ္စတန်ဘူးမြို့တော်ဝန်ကပြောပါရယ်။ဆူလ်တန်နာဟက်မြို့မှာရက်ွက်မှာပောက်ကွဲတဲ့ပောက်ကွဲမှုကဘလို့ဖြစ်တာလဲပောက်ကွဲမှုဖြစ်တဲ့အကြောင်းရင်းနဲ့ဘယ်သူကလှုပ်ဆောင်တာလဲဆိုတာစုံစမ်းစစ်ဆေးမှုလုပ်နေတယ်လို့မြို့တော်အစိုးရဝက်ဘ်ဆိုက်မှာဖော်ပြထားတဲ့အကြေညာချက်မှာပြောထားပါရယ်။ပောက်ကွဲမှုကကျေလောင်ပြီးတော့မြေကြီးတောင်တုန်ခါသွားတယ်လို့မျက်မြင်သက်သေတွေကပြောပါရယ်။ဆူလ်တန်နာမက်ရက်ွက်ဟာအစ္စတန်ဘူးမြို့မှာနိုင်ငံသားခီးသွားတွေနဲ့အဓိကစီကားတဲ့နေရာဖြစ်ပြီးတော့ဧည့်သည်တွေစိတ်ဝင်စားတဲ့ Blue Mosque Berlin နဲ့ Hagia Sophia ပြလိုက်တို့ရှိတာပါဒီပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ဝန်ကြီးချုပ် Ahmet Davutoğlu ကအရေးပေါ်လုံခြုံရေးအစည်းအဝေးခေါ်ယူခဲ့ရပါတယ်လွန်ခဲ့တဲ့3လလောက်ကအန်ကာရာမြို့တော်ကယထာဘူရာယုံတယုံအပြင်ဘက်မှာစုဝေးနေကြတဲ့ငင်းငယ်ရီတက်ကြွလှုပ်ရှားသူတွေကိုအသေးခံဘုံခွဲတိုက်ခိုက်မှုနှစ်ခုပြုလုပ်ခဲ့လို့လူရာကျော်သေဆုံးခဲ့ရကလေးကတိုက်ခိုက်မှုထပ်ဖြစ်လာနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားရတာပါအသေးခံဘုံခွဲတိုက်ခိုက်မှုကြံစည်နေတဲ့ IS Islamic အကြမ်းဖက်အဖွဲ့ဝင်နှစ်ဦးကိုဖမ်းမိခဲ့ပြီးနောက်မှာလဲအန်ကာရာမြို့တော်မှာနှစ်တကူပွဲတော်ကျင်းပဖို့အစီအစဉ်ကိုအစိုးရကဖျက်သိမ်းခဲ့ပါတယ်ရှင်
လဗနွန်နယ်စပ်နဲ့ကပ်နေတဲ့ Syria နိုင်ငံမဒါယားမြို့မှာအရန်ကိုလိုအပ်နေတဲ့အကူအညီတွေပေးဖို့ပူးရဲလှုပ်ဆောင်တာတွေမှာအဲ့ဒီအကူအညီတွေကိုပေးပြီးသွားပြီလို့အပြည်ပြည်ဆိုင်ရာချက်ချင်းကြီးအဖွဲ့ ICRC ကအင်္ဂါနေ့အစောပိုင်းကပြောကြားလိုက်ပါတယ် ICRC ကုလသမဂ္ဂနဲ့ Syria လာချက်ကြီးအဖွဲ့တွေဟာအဲ့ဒီနေရာကနေထွက်ခွာလာနေကြပြီဖြစ်ကြောင်းဒါပေမဲ့လာမယ့်ရက်တွေအတွင်းမှာနောက်ထပ်အကူအညီတွေထပ်ရောက်လာဖို့ရှိတယ်လို့ပြောပွင့်ခွင့်ရပုဂ္ဂိုလ် Pavel Kersiak က Twitter စာမျက်နှာကနေပြောပါတယ်တဘုံတွေကမဒိုင်းအမျိုးကိုထိန်းချုပ်ထားပြီးတော့အစိုးရတပ်တွေကအဲ့ဒီမျိုးကိုဝိုင်းရံပိတ်ဆို့ထားပါတယ်မဒိုင်းအမျိုးမှာလူဦးရေ 42,000 ရှိပြီးနောက်ဆုံးအကြိမ်စာနယ်ဇင်းအကူအညီရခဲ့တာကတော့ပြီးခဲ့တဲ့အောက်တိုဘာလကဖြစ်ပါတယ်အဲ့မှာရှိတဲ့သူတွေဟာအစာရေစာပြက်လက်နေပြီးတော့တည်ဆုံးနေကြတယ်လို့ကုလသမဂ္ဂနဲ့တခြားအဖွဲ့တွေကပြောပါတယ်အခြေအနေတွေကတကယ်ကိုကြေကွဲစရာပါလူတွေအများပြားလမ်းတွေပေါ်မှာတွေ့ရပြီးတချို့ကလည်းကျွန်တော်တို့ကိုပြုံးပြပြီးတော့လက်ပြကြပါပြုံးပြီးတော့လက်ပြကြပါတယ်ဒါပေမဲ့အများစုကတော့အဲ့လိုလက်ပြဖို့တောင်အားမရှိဘဲနဲ့ပင်ပန်းပြီးတော့အရန်ကိုစိတ်တက်ကြစရာဖြစ်တယ်လို့သူကမဒိုင်းအမျိုးကနေပြောပါတယ်စေဝါကူတာဖို့အတွက်ချက်ချင်းမကဲတင်နိုင်ဘူးဆိုရင်လူ400လောက်တည်ဆုံးရမယ့်အခြေအနေမှာရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးအဖွဲ့အကြီးကဲစတဖန်အိုဘရိုင်းကပြောပါတယ်စီးရီးယားနိုင်ငံမှာအရသားတွေတည်ဆုံးရတာဟာသဘုံတွေနဲ့ပြည်ပကထောက်ခံသူတွေကြောင့်ဖြစ်ပြီးတော့သမ္မတဘရှားအာဆတ်ကြောင့်မဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ပြောလိုက်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာ၅နှစ်နီးပါးတရားခံဖမ်းခံထားရတဲ့ကနေဒါနိုင်ငံသားအမျိုးသားကိုလွှတ်ပေးဖို့ဂျောင်းဝင်စစ်ဆေးပေးတဲ့ကာတာကြောင့်လွှတ်ပေးဖို့ဆုံးဖြတ်တယ်လို့တာလီဘန်တို့အင်္ဂါနေ့ကပဲပြောသွားပါတယ်။2010မှာအာဖဂန်နစ္စတန်နိုင်ငံကိုတွားပြီးတော့2017 February လမှာပျောက်ဆုံးသွားခဲ့တဲ့ Colin Rutherford လွတ်မြောက်လာပြီလို့ကနေဒါနိုင်ငံသားရေးရာဝန်ကြီးကကြေညာသွားတာပါ။တာလီဘန်တို့က Mr. Rutherford ကို တချို့လုံးမှုနဲ့ဆွဆွဲခဲ့ပေမဲ့လည်း Mr. Rutherford ကတော့သူကနိုင်ငံခြားခီးသွားပဲဖြစ်ပြီးတော့တမိုင်းနဲ့တမိုင်းဝင်နေရာတွေအဆောက်အုံဟောင်းတွေဘာသာရေးအဆောက်အုံတွေကိုစိတ်ဝင်စားသူလို့ပြောပါတယ်ရှင
်။ယူရိုနိုင်ငံမှာတလင်းလာနေတဲ့ဦးကလူ46ယောက်ထက်မနည်းသေဆုံးပြီးတရားကြောဒဏ်ရာသွားတဲ့အထိဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကို American ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။IS အဖွဲ့ကတော့အကြီးဆုံးတိုက်ခိုက်မှုတစ်ခုဟာသူတို့လက်ချက်ဖြစ်ပြီးတော့ရှီယာမွတ်စလင်တွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောပါရယ်။တနက်သမားတွေကဘက်ဒက်မြို့ဈေးဆိုင်ခန်းတွေကိုတနက်နဲ့ပစ်ခတ်ပြီးတဲ့နောက်အသေးခံဘုံခွဲခဲ့လို့အဲ့ဒီမှာ18ယောက်ထပ်မင်းတေဆုံးခဲ့ပါရယ်။ဘက်ဒက်မြို့နဲ့မြောက်ဖက်မိုင်60လောက်အကွာမှာရှိတဲ့မော့ဒါဒီယာမြို့မှာတော့အသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုဖြစ်ခဲ့တာကြောင့်23ယောက်ထပ်မင်းတေဆုံးခဲ့ပါရယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကတော့အဲ့ဒီတိုက်ခိုက်မှုတွေဟာအကြမ်းဖက်ဝါဒရဲ့ရိုင်းစိုင်းရက်ဆက်တဲ့လုပ်ရက်တွေဖြစ်တယ်လို့ပြောကြလိုက်ပြီးစစ်သွေးကြော်တွေကိုနိုင်ရဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အီရတ်နိုင်ငံကိုဆက်လက်အကူအညီပေးသွားမှာဖြစ်တယ်လို့ထက်လောင်းပြောကြားခဲ့ပါတယ်။ ISO အဖွဲ့ဟာအပြစ်မဲ့ပြည်သူတွေရဲ့အသက်တွေကိုလုံးဝအလေးမထားဘူးဆိုတာဒီတိုက်ခိုက်မှုတွေကပြသနေပါတယ်။အီရတ်ပြည်သူတွေဟာတိုးလာနေတဲ့ကြမ်းဖက်ဆွေးရောက်ဝါဒကိုရင်ဆိုင်နေရတာနဲ့အမျှကျွန်တော်တို့ကလည်းအီရတ်ပြည်သူတွေနဲ့အတူယက်တီသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Mr. Kirby ကပြောသွားပါတယ်ခင်ဗျာ။
ယေဘီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေလိုအပ်တဲ့ငွေမှာမရရှိအောင်လို့တားဆီးမဲ့အရေးယူပိတ်ဆို့မှုလုပ်ရေးအမေရိကန်အောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။မြောက်ကိုရီးယားကစရုပ်ထမြောက်လက်နက်စမ်းသပ်မှုအရင်တစ်ပတ်ကပြုတ်လုခဲ့တယ်။ဒီနျူကလ িয়ার လက်နက်ဟာအပြည့်အစုံဆုံးရှုံးမှုများစွာဖြစ်စေတဲ့လက်နက်ဖြစ်တယ်လို့အရင်တစ်ပတ်ကကြေညာတာကိုတုံ့ပြန်မှုလို့အများကရှုမြင်တဲ့ဒီအရေးယူပိတ်ဆို့မှုဥပဒေကြမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Ed Rice ကအဆိုပြုတာပါ။မြောက်ကိုရီးယားအရေးယူပိတ်ဆို့မှုဥတွေဟာမြောက်ကိုရီးယားရဲ့လက်နက်ပြန်ပွားရေးအစီအစဉ်တရားမဝင်ဆောင်ရွက်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ပိုင်ဆိုင်မှုမှန်သမျှကိုထိန်းချုပ်သိမ်းယူနိုင်ပါတယ်။မြောက်ကိုရီးယားကောင်ဆောင်တွေအမေရိကန်ငွေကြေးစနစ်ကိုပတ်သက်အသုံးပြုခွင့်မရှိဘဲနဲ့အမေရိကန်ပြည်အောင်စုပေါ်မှာအင်တာနက်တိုက်ခိုက်မှုတွေလုပ်ရမှာအကူအညီပေးသူမှန်သမျှကိုသမ္မတကအရေးယူဖို့ကိုလည်းဖိအားပေးထားပါတယ်။တချိန်တည်းမှာပဲစစ်အင်အားပြတဲ့အနေနဲ့တနင်္ဂနွေနေ့ကတောင်ကိုရီးယားပေါ်ဖြတ်ပြီးတော့ပြန်တန်းခဲ့တဲ့B-52 နျူကလ িয়ার ဘုံးကျဲလေရင်လိုမျိုးအမေရိကန်စစ်လက်နက်တွေတောင်ကိုရီးယားမှာလာထားဖို့အမေရိကန်အစိုးရနဲ့တောင်ကိုရီးယားအစိုးရတို့ညှိနှိုင်းနေကြပါသေးတယ်။အမေရိကန်လေရင်တင်စစ်သင်္ဘောကိုကိုရီးယားရေပိုင်နဲ့ထည့်ရွှေ့ထားမယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေလည်းထွက်နေပါသေးတယ်။ဒါမဲ့လည်းအမေရိကန်အရာရှိတွေကတော့တောင်ကိုရီးယားမှာနျူကလ িয়ার လက်နက်သွားထားဖို့အစီအစဉ်မရှိပါဘူးလို့ပြောပါသေးတယ်။အဲ့လိုလုပ်ရင်တရုတ်ကိုဖဲကျင်းသလိုဖြစ်သွားမှာဖြစ်ပြီးတော့ဒေတာရင်းနျူကလ িয়ার လက်နက်ပြိုင်ဆိုင်မှုဖြစ်လာစေနိုင်ပါသေးရှင်။
ဒီနိုင်ငံလုံးပြစ်ခတ်ရစေးသဘောတူစာချုပ် NCA မာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးဟာမလဲမသိဆောင်ရွက်ရမယ့်ကိစ္စဖြစ်ပြီးတော့ NLD ပါတီအနေနဲ့လည်းထောက်ရငင်းငယ်ရတဲ့အထိကြိုးပမ်းသွားဖို့အစဉ်သင့်ပဲလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာစတင်ချင်းပါတဲ့ပြည်ထောင်စုငင်းငယ်ညီလာခံအဖွဲ့မင်ကောမှပြောဆိုသွားပါတယ်ပြည်ထောင်စုတိုင်းသားတွေအကြအပြန်လန်နားလည်ယုံကြည်မှုနဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်သွားကြဖို့လေဒေါန်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားပါတယ်။တမရော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ NCA စာချုပ်မှာလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအပေါ်မှာတမရော်အနေနဲ့တမစရာမရှိကြောင်းနဲ့ကြံနေသေးတဲ့အဖွဲ့တွေကိုလည်းလက်မှတ်ရေးထိုးအောင်မှာပါဝင်လာဖို့တကားဖွင့်ထားတယ်လို့ပြောဆိုသွားပါတယ်။နိုင်ငံတော်ကာကွယ်ရေးအတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပါဝင်လာဖို့တမရော်ကကြိုးဆိုတယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုသွားပါတယ်။ဒီနေ့စတင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာနိုင်ငံတော်သမ္မတဦးသိန်းစိန်ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌသုရဦးရွှေမန်းတမရော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင်စီကော်မတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့ကအဖွဲ့မင်ကွန်းနဲ့အသီးသီးပြောကြားခဲ့ပါတယ်။၅ရက်ကြာကျင်းပမဲ့ဒီညီလာခံကိုတိုင်းဒေသလက်နက်ကိုင်အဖွဲ့အများစုတက်ရောက်ခြင်းမရှိတဲ့ပုံမှာတော့ဒီညီလာခံကနေရလက်ကောင်းတွေထွက်ပေါ်လာမှာမဟုတ်ဘူးဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်။ငြိမ်းချမ်းရေးညီလာခံမကျင်းပမီရပ်ပိုင်းတွေအထိလဲရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားနေခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမှာအစိုးရကအမေရိကန်ပြည်အောင်စုနဲ့ကာကွယ်ရေးသဘောတူညီမှုရယူထားတာကိုတရားရုံးချုပ်ကထောက်ခံပါတယ်။ဒီသဘောတူညီချက်ဟာလွှတ်တော်ရဲ့ခွင့်ပြုချက်မလိုဘူး။သမ္မတအမိတ်နဲ့သဘောတူညီချက်အရာတည်ဆဲဥပဒေတွေနဲ့နိုင်ငံတကာစာချုပ်တွေကိုအကောင့်ထည့်ဖော်တာပဲဖြစ်တယ်ဆိုပြီးတော့ဒီကနေ့အင်္ဂါနေ့မှာ10မဲ4မဲနဲ့မဲခွဲဆုံးဖြတ်ခဲ့တယ်လို့တရားရုံးချုပ်ပြောရေးဆိုခွင့်ရှိသူကပြောသွားပါရရှင်။
ဒ ဒီအစုရှယ်ဈေးကွက်တွေတင်လာနေတော့ငါတော်လေးရှုံးပေါ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့ဈေးကွက်ပိတ်ချိန်မှာတော့တရုတ်နိုင်ငံရဲ့ဈေးကွက်ဟာအနည်းငယ်ပြန်တက်လာခဲ့ပြီးတော့အာရှအစုရှယ်ဈေးကွက်ဟာလည်းအင်္ဂါနေ့မှာအတက်ကျနေဖြစ်ခဲ့ပါတယ်။ဒါပြင်တိုကျိုဆစ်ဒနီဆိုအစုရှယ်ဈေးကွက်တွေလည်းကျဆင်းခဲ့ပါတယ်။တိုကျိုဈေးကွက်ဟာအင်္ဂါနေ့မှာတော့ 2.8 ရာခိုင်နှုန်းကျဆင်းပြီးတော့ဒါဟာတစ်နှစ်နီးပါးအတွင်းအနိုင်ဆုံးအခြေအနေဖြစ်ပါတယ်။ဆစ်ဒနီအစုရှယ်ဈေးကွက်ကတော့ 3.14 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမအေးသနာကျော်နဲ့ကိုရနိုင်တို့ကပြောပြပေးသွားတာပါခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်9ရက်ကြာကျင်းပမယ့်ငြိမ်းချမ်းရေးညီလာခံကိုနှစ်ပြီးတော့မှဒီကနေ့စတင်လိုက်ပါတယ်ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရင်အတွက်အရေးကြီးတယ်လို့ညီလာခံဖွင့်ပွဲမှာသမရဦးသိန်းစိန်ကပြောခဲ့တယ်လို့27ရာစုနဲ့ကန့်ညီတဲ့ဖက်ဒရယ်စနစ်တည်ဆောက်နိုင်ဖို့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းပြောကြားခဲ့ပါတယ်တမရောကာကွယ်ရေးဦးစီးချုပ်ကတော့ NCA မှာလက်မှတ်မထိုးသေးတဲ့လက်နက်ကင်အဖွဲ့တွေအပေါ်တန်တရာမထားပါဘူးလို့ဆိုခဲ့ပါတယ်။နိုင်ငံရေးအဖွဲ့အစည်းတွေနိုင်ငံတကာတန်တမာတွေတက်ရောက်တဲ့ညီချင်းရဲ့ညီလာခံမှာကိုရိုင်းသတင်းယူနေတဲ့ VOA သတင်းထောက်ကိုမိုးစောကအပြည့်အစုံဆက်ပြီးတင်ပြပါမယ်ရှင်
။ဟုတ်ကဲ့တနင်္ဂနွေထောက်ရညီချင်းရဲ့ရရှိရေးအတွက်စတင်လိုက်တဲ့ဒီကနေ့ညီလာခံမှာနိုင်ငံတော်တမရောဦးသိန်းစိန်ပြည်တော်စုလွှတ်တော်ဥက္ကဋ္ဌသူရောဦးရွှေမန်တမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့ကအဖွင့်မိန်ခွန်ပြောကြားခဲ့ကြပါတယ်။မကြာမီအစိုးရအသစ်ကိုဥဆောင်ဖွဲ့စည်းတော့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါ်ဆန်းစုကြည်ကထောက်ရငင်းချင်းရေးရရှိရေးနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်။
ဒီခုအချိန်မှာပြည်သူပြည်သားတိုင်းသားများကကျမတို့ကိုဧထတော်လုပ်ပိုင်းရဲ့အာဏာမန်ဒိတ်အပေါ်အခြေခံ၍ထောက်ရညီညာရေးရယူရတဲ့တာဝန်ကိုဖန်ဆောင်ဖို့ဆင်မရှိပါဘူး။အားလုံးကပူးပေါင်းပါဝင်ကူညီကြတယ်လို့လည်းသူပြောလိုက်ပါတယ်။ဒီဘက်တော့27ရာစုနှစ်နဲ့ကိုင်းမြင့်မှုရှိတဲ့ပြည်လုံးညီသားကမျိုးကိုပြောလိုက်ပါတယ်။
တိုးတက်လာတဲ့ဆက်သွယ်ရေးနည်းပညာတွေနဲ့အတူ27ရာစုညီလာခံကိုကျင်းပပြီးတိုင်းရင်းသားတွေအကြအပြန်အလှန်ယုံကြည်မှုတွေနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ကိုလည်းဒေါ်ဆန်းစုကြည်ကထည့်သွင်းပြောဆိုပါတယ်။
တိုင်းသားများအသီးသီးရဲ့လူ့နေထိုင်ရေးကိုစုပေါင်းပြီးအကောင့်ထဲပေါ်ထိုင်နေတဲ့ဆိုတဲ့အတွေးခေါ်လူစားဟာ20ရာစုနှစ်ကစခဲ့ပေမဲ့27ရာစုနှစ်အတွက်မှာလိုအပ်တဲ့ပြည်လုံးစိတ်ကဒီနေ့အဖြစ်ပြည်တော်စုစိတ်ရပဲဖြစ်ပါတယ်။ဒီခုကဆက်သွယ်ရေးဉာဏ်တိုးတက်မှုများကြောင့်ကမ္ဘာတစ်ဝှမ်းအချိန်နဲ့လေးကြီးဆက်သွယ်မှုတွေရှိနေပါတယ်။ဉာဏ်ဤပညာတဲ့ခွင့်အလားအသက်များကိုတုံးချပြီးအခင်ကမဆွမ်းဆောင်နိုင်ဒီလာမျိုးကိုအခုအခါမှာအောင်မြင်လုပ်နိုင်ခြင်းဖြင့်27ရာစုနှစ်ဒီလာကကြီးကိုကျင်းပနိုင်မှာပါ။ဒါရင်သားများအားလုံးအပြန်အလှန်နားလည်မှုအပြန်အလှန်ယုံကြည်မှုအပြန်အလှန်ချစ်ခင်ရင်းနှီးမှုအပြန်အလှန်လေးစားမှုတို့ဖြင့်ပူးပေါင်းဆောင်ရွက်ကြမှာကြောင့်စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးကိုတည်ဆောက်နိုင်မှာဖြစ်ပါတယ်။
တမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့လက်နက်ကင်အဖွဲ့တွေနဲ့ပတ်သက်ပြီးအခုလိုပြောကြားပါတယ်
။လက်မှတ်ရေးထိုးမှုမရှိသေးတဲ့အဖွဲ့များပေါ်မှာတမရောအနေနဲ့တန်တရားစီမထားဘဲမိမိတို့စိတ်ဆန္ဒအတိုင်းအခြေပြုလက်မှတ်ရေးထိုးနိုင်ဖို့ရဲ့အကောက်ခွန်းမှသလိုပဲနိုင်ငံတော်အစိုးရဒီလိုနဲ့တမရောတို့ရဲ့
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးစစ်လက်နက်ဖြုတ်သိမ်းရေးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေအတွက်လည်းအခုလိုဖိတ်ခေါ်ပြောဆိုပါတယ်
။ဒီမိုကရေစီရဲ့ဖက်ဒရယ်ကိုချီတက်တဲ့ဤတော်အရေးစုနေတဲ့အခါမှာလက်နက်ကိုင်ဆောင်ပြီးနိုင်ငံလုံငန်းစဉ်တွေဆောင်ရွက်နေမှုများတယ်လို့ပြောတယ်။ဒီနေ့နိုင်ငံတကာပဋိပက္ခပြစ်ခတ်ရစီရှေ့ရှေ့ဆောင်ရွက်ရမှာအကုန်ပြုတဲ့ဒီကအဆက်ဆက်လုပ်ငန်းစဉ်များတိုင်းတိတိတဲ့တိုင်းတိုင်းတက်မှတ်ပြီးတော့အကောင့်တွေပေါ်ဆောင်ရွက်သွားကြမှာဖြစ်ကြောင်းပြောကြတယ်ပါတယ်။ဘဝနိုင်ငံတိမှာဒီနေရာကာကွယ်ရေးပဲတက်မှတ်ပြတ်တဲ့ရှိကြတာကိုတွေ့ရှိရမှာဖြစ်ပါတယ်။ဒီလိုနိုင်ငံအနေနဲ့လည်းဒီဘဝရတိုင်းကိုဖြစ်ကောဆောင်ရွက်ပြီးတော့မှမြန်မာတက်မှတ်ကိုစက်တက်သားအနေဖြင့်အဖက်ဖက်ကပြီးဆောင်ရရှိပါတယ်။နိုင်ငံတော်ကာကွယ်ရေးတာဝန်ကိုထမ်းဆောင်ဖို့ဆန္ဒရှိတဲ့တိုင်းရင်းသားတက်ကြားနားဖို့လေ
လက်ရှိကျင်းပနေတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားလက်မှတ်ရေးထိုးခဲ့တဲ့တိုင်းငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အရစတင်ခဲ့တာဖြစ်ပါတယ်။ဒ ေလောစင်မှာတော့ NCA စာချုပ်ကိုတိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကသာလက်မှတ်ရေးထိုးပြီးအဖွဲ့၁၀ဖွဲ့ကျော်လောက်ကလက်မှတ်မရေးထိုးသလိုပြည်တော်စုငင်းချင်းရင်ညီလာခံကိုလည်းတက်ရောက်လာတာမရှိပါဘူး။ဒီကနေ့စတင်တဲ့ပြည်တော်စုငင်းချင်းရင်ညီလာခံကိုအစိုးရလွှတ်တော်တက်မတော်တိုင်းသားလက်နက်ကိုင်အဖွဲ့နိုင်ငံရေးပါတီနဲ့ဖိတ်ကြားအပ်တဲ့အစုအဖွဲ့ကကိုယ်စားလှယ်တွေအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာတန်တမာတွေအစိုးရမှုတဲ့အဖွဲ့ကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်။ဒီညီလာခံကိုပထမအကြိမ်ဖြစ်9ရက်ကြာကျင်းပဖို့ရှိနေပါတယ်။
ကိုမိုးစောပါရှင်ခုတော့ငင်းချမ်းရဲ့ညီလာခံအပေါ်အမြင်သဘောထားတွေကိုတစ်ဆက်တည်းတင်ပြပါမယ်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုငင်းချမ်းရဲ့ညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး22ဖွဲ့ထက်က9ဖွဲ့ရာတက်ရောက်လာတဲ့အပေါ်ပြည်ပြည့်စုံမှုမရှိဘူးလို့ဝေဖန်တာတွေရှိနေပါတယ်ဒီလိုမတက်ရောက်တဲ့အပေါ်နိုင်ငံရေးတုံ့တက်သူစာရေးဆရာကျော်ဝင်းကပြည်ပနိုင်ငံတကူခုရဲ့ဆွတ်ဖက်မှုရှိနေသလားဆိုပြီးတုံ့တက်ပါတယ်ဒီသတင်းကိုတော့ညီလာခံကိုတက်ရောက်တင်ယူနေတဲ့ကိုမိုးစောကပဲတင်ပြချပါတယ်ရှင်
ဟုတ်ကဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့အကြား18လကြာဆွေးနွေးသဘောတူလက်မှတ်ရေးထိုးခဲ့တဲ့နောက်ပေါ်ထွက်လာတာဖြစ်ပါတယ်ဒီလို NCA စာချုပ်ဖြစ်ပေါ်လာရေးအတွက်ဆွေးနွေးရမှာလက်နက်ကိုင်အဖွဲ့18ဖွဲ့လောက်ကိုစားပြုပါဝင်ခဲ့ပေမဲ့ညီလာခံကျင်းပရမှာတော့လက်မှတ်ရေးထိုးထားတဲ့အဖွဲ့10ဖွဲ့နဲ့လက်မှတ်မထိုးသေးတဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK တို့သာပါဝင်ခဲ့ပါတယ်လက်မှတ်မီးထိုးထားတဲ့အဖွဲ၁၀ဘွဲ့ကိုဖိတ်ကြားထားပေမဲ့တက်ရောက်လာတာမရှိပါဘူး။နိုင်ငံရေးလေးလာတုံးသက်သူစာရေးဆရာကျော်ဝင်းကတော့ဒီတဲ့ကြက်ပြက်တဲ့အခြေအနေတရက်နဲ့ဆက်ဆက်နိုင်ကြောင်းအခုလိုတုံးသက်ပါတဲ့
။အဖွဲအားလုံးပါမလာတာနှစ်မျိုးဖြစ်နိုင်မယ်။ပထမအချက်ကတော့လက်ရှိအစိုးရကို credit မပေးခြင်းလို့ဖြစ်ခြင်းဖြစ်။လက်ရှိအစိုးရ credit မပေးခြင်းလို့နောက်အစိုးရလက်ထက်မှာပါခြင်းပါပဲ။ဒါတစ်မျိုးပေါ့။နောက်တစ်ခုကတော့ကျွန်တော်တို့အင်ဂျင်နီယာနိုင်ငံတစ်ခုရဲ့ဆွတ်ဖက်မှုနဲ့ဖြစ်ခြင်းဖြစ်မယ်အခုပို့ရင်လည်းပြောရင်ထိုင်းနယ်စပ်မှာရှိတဲ့လက်နက်ကင်အင်အားစုတွေအားလုံးနဲ့ okay သွားတယ်ဒါပေမဲ့တရုတ်နယ်စပ်မှာရှိတဲ့ဟာတွေတော့မ okay သေးဘူးအဲ့တော့ဒါကအမေရိကန်နဲ့တရုတ်ရဲ့ great power ရှင်ပြိုင်မှုနဲ့ဆက်ဆက်နေလိမ့်မယ်ထင်အဲ့ဒီကိစ္စကပြည်တွင်းကိစ္စသက်သက်မဟုတ်တော့ဘူးနိုင်ငံတကာနဲ့ဆက်ဆက်ဖြစ်ရှင်းရမယ့်ပြဿနာဖြစ်လာပိုးတော့ရှုပ်ထွေးတာပေါ့ဗျ
ဒီအခြေခံအချက်တွေပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးနဲ့ပတ်သက်ပြီးဆရာကျော်ဝင်းကသူ့အမြင်ကိုအခုလိုပြောပါတယ်။
အဲ့တော့ဘယ်တော့အဖြေပေါ်မလဲဆိုတော့နောက်အစိုးရပြောင်းပြင်တော့အခြေပေါ်နောက်အစိုးရလက်ထက်မှာဒေါက်ဆန်းစုကြည် call ခေါ်လို့ကြံတဲ့အဖွဲ့တွေပါလာပြီးဆိုရင်တော့ဒါပြဿနာသိမ့်မရှိဘူး။ဒါမှမဟုတ်အင်ဂျင်နိုင်ငံတစ်ခုရဲ့ပယောကကြောင့် solution တော့လည်းနည်းနည်းပြဿနာရှိနိုင်တယ်ပေါ့ကျွန်တော်တို့တော်တော်စူးစမ်းပြီးဖြေရှင်းအောင်မဲ့သဘောရှိမှာ
တရုတ်နိုင်ငံသားရဲ့ဝင်ကြီးဌာနကအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော်ရှန်းကတော့တရုတ်အစိုးရရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
။我应该说中方的工作一直没有停止。
တကယ်တော့ပြောမယ်ဆိုရင်တရုတ်ဘက်ကတော့အမြဲတမ်းလည်းစဉ်ဆက်မပြတ်သူတို့ကိုပါဝင်ဖို့အတွက်တိုက်တွန်းနေပါတယ်
။所以我们希望缅甸的和平啊能够尽早的实现。啊中方作为我们缅甸的这个好朋友好邻居好伙伴。我们还会继续的来努力，希望能成功。
你的右派搞到缅甸南干，也印尼金刚南干，美水刚南干，那那咯，以色列比到古尼北部就在短美，以缅甸南干嘛，人家也缅中下西部都在中国都苗岭巴的。
မြူဒါဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကတော့ NCA စာချုပ်ကိုအားလုံးပါဝင်လက်မှတ်ရေးထိုးရေးဟာမလွဲမသွေဆောင်ရွက်ရမယ်လို့ပြည်တော်စုငင်းချမ်းရေးညီလာခံမှာပြောဆိုခဲ့ပါတယ်
။တိုင်းကလုံးပြစ်ခတ်ရဆေးရေးဆိုင်ရာစာချုပ်ဟာပြည်တော်စုကြီးငင်းချမ်းရေးအတွက်ပထမအစချေနှံတာဖြစ်ပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့များအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရန်မလွဲမသွေတိုးပါဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီရောက်သူဘာတိုင်းသားများအချင်းချင်းကြားမှာ NCA စာချုပ်ကိုလက်မှတ်ရေးထိုးသောတိုင်းသားလက်နက်ကိုင်ဖွဲ့များနဲ့လက်မှတ်ရေးထိုးခြင်းမပြုရသေးသောတိုင်းသားလက်နက်ကိုင်ဖွဲ့များအချင်းချင်းစေရေးမပွဲရလို့ရေးထိုးပါတယ်
တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအပေါ်တန်တရားမရှိကြောင်းနဲ့လက်မှတ်ရေးထိုးရေးအတွက်တကားဖွင့်ထားကြောင်းညီလာခံမှာပြောဆိုခဲ့ပါတယ်။လောလောဆယ်ကျင်းပနေတဲ့ညီလာခံမှာတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လာရေးကိုဆွေးနွေးမှာမဟုတ်ပဲ NCA လက်မှတ်ရေးထိုးရေးနဲ့ညီလာခံပါဝင်ရေးအတွက်ကိုငင်းချင်းရေးဆွေးနွေးရေးဆိုင်ရာအဖွဲ့တွေကဆက်လက်ကြိုးပမ်းသွားဖို့ရှိနေပါတယ်။ငင်းချင်းရေးညီလာခံမကျင်းပမီဂျပန်တွေအတွင်းမှာတော့ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းတွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
အင်္ဂါနေ့မှာကျင်းပဖို့စီစဉ်နေတဲ့ညီငယ်ညီလာခံကိုအဓိကတိုင်းရင်းသားမဟာမိတ်အဖွဲ့တစ်ခုဖြစ်တဲ့ UNFC ကိုယ်စားလှယ်တွေမတက်ဖို့အဆုံးဖြတ်ထားပါတယ်။အဆိုရနဲ့တိုင်းပြည်လုံးအပြစ်ခတ်ရစေရေးလက်မှတ်ထိုးထုံးကလည်းအဖွဲ့အားလုံးမပါပြည်တော်စုအဆင့်ညီလာခံမှာလည်းစုံစုံညီညီမဖြစ်နိုင်ရတာဟာတစ်ဖက်ဖက်ကသဘောထားတင်းမာလွန်းလို့လားညီငယ်ရေးကိုတကယ်ပဲမလိုချင်တဲ့သူတွေရှိနေလို့လား NLD ဦးဆောင်မဲ့အဆိုရတဲ့အတွက်ပြည်တွင်းညီငယ်ရေးမှာဘယ်လိုစိန်ခေါ်မှုမျိုးတွေရှိနေတယ်လဲဆိုတာအခုလာမယ့်အင်္ဂါညတိုင်းရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့တော်တော်ရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1239-382-9994 ကိုခေါ်ဆိုပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါ။ဒါရိုက်လိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လိုင်းစီစဉ်ကကျေးဇူးပါ။ Yeah.
ဒီကနေ့ည9:00 တိုင်းလေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့လွတ်တော်သတင်းတင်ပြပါမယ်။ရွေးကောက်ပွဲအနိုင်ရလွတ်တော်ကိုယ်စားလှယ်တစ်တွေလွတ်တော်ရင်းလှုပ်ထုံးလှုပ်နေရတဲ့ယင်းနေလာစေဖို့လက်ရှိဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေကိုသိရှိနားလည်စေဖို့အတွက်လက်ရှိကျင်းပနေတဲ့လွတ်တော်အစည်းအဝေးမှာတက်ရောက်လေ့လာခွင့်ပြုဖို့အစီအစဉ်ရှိတယ်လို့ပြည်တော်စုလွတ်တော်ဥပဒေချမ်းပူပေါင်းကော်မတီအတွင်းရုံးမှုကပြောပါရစေ။ VOA သတင်းထောက်မသိငီလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါဖေဖော်ဝါရီလ1ရက်နေ့မှာစတင်မဲ့လွှတ်တော်အသစ်မှာတက်ရောက်ကြမဲ့ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေအနေနဲ့လုပ်ငန်းစဉ်တွေကိုလေ့လာနိုင်မှုပထမအကြိမ်လွှတ်တော်ပုံမှန်အစည်းအဝေးတွေမပြီးခင်မှာဝေရောက်လေ့လာခွင့်ပြုမယ်လို့ပြည်ထောင်စုလွှတ်တော်ဥပဒေချမ်းပူပေါင်းကော်မတီအတွင်းရင်းမှုဦးစောလှထွန်းကအခုလိုပြောဆိုလိုက်ပါတယ်။ပြည
်ထောင်စုလွှတ်တော်ကကြေညာထားတယ်သူတို့ကိုလေသူတို့ကကြေညာထားတာဟာအစည်းအဝေးတော့ဖေဖော်ဝါရီလတရနေ့ကိုတနင်္လာနေ့မှာစတင်ကျင်းပမှာဒါနဲ့သူတို့ပြောပြီးတော့ခေါ်မလို့ကျွန်တော်တို့အကြမ်းကြီးသိထားတယ်ဗျအဲ့ဒီဟာတော့ဟိုအတိအကျတော့ကျွန်တော်တို့လည်းပြောလို့မရပါဘူးဒါနဲ့ကျွန်တော်တို့အဲ့ဒီဟာကိုနိုင်ငံကြီးတို့ကသူတို့ကကြင်ညာပြီးမှပဲအတိအကျတော့ထွက်လာမယ်သူတို့တော့ပြောပြီးတော့ခေါ်မယ်နောက်ပြီးကော်မတီတွေမှာနောက်တော့တွေမှာကျင်းပပုံတွေသူတို့ပြောပြီးတော့သိနိုင်အောင်လို့တော့အဲ့လိုတော့သိထားပါတယ်ဗျလိုပဲဖြစ်ဖြစ်သူတို့မရှိမနေတဲ့ရမှာတော့ဖေဖော်ဝါရီလတရက်ကတော့မဖြစ်မနေတဲ့ရမှာရှေ့ပိုင်းကတော့သူတို့တော်ကူတွေတူးကြီးနေနေသူတို့ဆန္ဒပေါ့နော
်လွှတ်တော်ကိုယ်စားလှယ်အစ်စ်တည်းအနည်းနဲ့လွှတ်တော်အစည်းအဝေးကျင်းပတာတွေလွှတ်တော်ကော်မတီတွေရဲ့လုပ်ငန်းဆောင်တာတွေဥပဒေပြုရေးလုပ်ငန်းတွေကိုလေ့လာဖို့အတွက်ဇန်နဝါရီလ26ရက်နေ့ကနေ29ရက်နေ့အထိသက်ဆိုင်ရာလွှတ်တော်အသီးသီးမှလေ့လာခွင့်ရှိတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်လက်ရှိလွှတ်တော်တွေမှာဆွေးနွေးနေကြတဲ့အကြောင်းအရာတွေကိုလွှတ်တော်ကိုယ်စားလှယ်အသစ်တွေလေ့လာနိုင်အောင်ခွင့်ပြုထားတာဖြစ်တယ်လို့လည်းဦးစောလှထုံးကပြောပါတယ်
။အသစ်နဲ့အဟောင်းပေါ့နော်။အဟောင်းကလက်ရှိဆောင်နေတဲ့လုပ်ငန်းတွေအသစ်ဖွဲ့မှာလည်းသူရှင်းတော့ချိန်ဆမရအောင်လို့ဆိုပြီးတော့ကျွန်တော်တို့တော့အဲ့လိုနားလည်ပါတယ်ဟုတ်။အဲ့ဒီကဒါရိုက်တာကြီးကလည်းစိန်နာနဲ့စီစဉ်ပေးတာလို့ကျွန်တော်သဘောပေါက်တယ်။
ဖေဖော်ဝါရီလ1ရက်နေ့မှာစတင်ကျင်းပမယ့်လွှတ်တော်အသစ်မှာရွေးကောက်ပွဲမှာတခဲနဲ့အနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်အသစ်တွေအများဆုံးပါဝင်ကြမှာပါလွှတ်တော်အသစ်ကိုတက်ရောက်မဲ့ကိုယ်စားလှယ်တွေအနေနဲ့ဇန်နဝါရီလ25ရက်နေ့နဲ့26ရက်နေ့တွေမှာသက်ဆိုင်ရာလွှတ်တော်ယုံတွေကိုတင်ပို့ကြရမှာလည်းဖြစ်ပါတယ်ဇန်နဝါရီလ31ရက်နေ့မှာလက်ရှိကျင်းပနေတဲ့လွှတ်တော်အစည်းအဝေးတွေအပြီးသတ်မှာဖြစ်ပြီး9နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေအတွက်နှုတ်ဆက်ပွဲကျင်းပပေးဖို့လည်းရှိနေပါတယ်ရှင်
။မသိငီလေးမရှင်ခုရောနိုင်ငံတကာသတင်းတပုတ်ဖက်ဆက်ပေါင်းမယ်။ကမ္ဘာမှာအခုရက်ပိုင်းတွင်ရာသီဥတုဖောက်ပြန်မှုတွေဆူဆူဝါးဝါဆက်တိုက်ဖြစ်ပွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့မှဖြစ်နေတဲ့ရေလွှမ်းမိုးမှုတွေကြောင့်လည်းဘရာဇီးတောင်အာဖရိကနဲ့အိန္ဒိယနိုင်ငံတို့မှမိုးခေါင်ရေရှားတံကိုပြင်းပြင်းထန်ထန်ရင်ဆိုင်ခဲ့ရတာပါ။ဘာကြောင့်ဒီလိုဆိုးဝါးပြင်းထန်တဲ့ရာသီဥတုတွေဖြစ်ပေါ်နေကြတာပါလဲ။ကျွမ်းကျင်သူတွေနဲ့မေးမြန်းပြီးတော့မိုက်ကယ်လီပင်းကတင်ဆက်ပေးထားပါတယ်။မအေးတနာကျော်ကပြောပြပေးမှာပါရှင်။
ကမ္ဘာမှာအမေရိကန်ပြည်အောင်စုအနောက်အလယ်ပိုင်းကနေဗြိတိန်နိုင်ငံမြောက်ပိုင်းအထိဆိုးရွားပြင်းထန်တဲ့မုန်တိုင်းတွေရေလွှမ်းမိုးမှုဘေးဒဏ်တွေခံခဲ့ရပြီးတော့အထူးကအပြည့်စီများပြားခဲ့တာပါဒီလိုကမ္ဘာကြီးပူနွေးမှုဖြစ်တာဟာကမ္ဘာသမုဒ္ဒရာရေမြင့်နှပြင်ပူနွေးလာပြီးတော့ရေနွေးငွေပြင်ကလေထုထဲရောက်ရှိအိမ်မှာအပူကိုပို့ပြီးတော့ထုတ်လုပ်တာကြောင့်ဖြစ်တယ်လို့မိုးလေဝသအွန်လိုင်းသတင်းရဲ့မိုးလေဝသနဲ့ဇလဗေဒဌာနဒါရိုက်တာဂျက်ဖ်မာစတာကပြောပါတယ
် Now with a warmer atmosphereYou've got more energy to power bigger storms.
ကမ္ဘာလေထုပိုပြီးပူနွေးလာတော့ပိုအားပြင်းတဲ့မုန်တိုင်းကြီးတွေဖြစ်ပေါ်ဖို့ပိုပြီးစွမ်းအင်တွေရှိနေတော့တာပေါ့။မိုးရွာပြီးဆိုလဲထိုးနီး၎င်းပါပဲ။လူပောင်အတိုက်ဝင်းကိုပိုရိုက်ခတ်မှုပြင်းတဲ့အဖြစ်တွေကိုပိုပြီးကြုံရပါလိမ့်မယ်။
ကမ္ဘာပေါ်ကျင်းမြင့်တက်လာနေတာဟာနှစ်တော်ကြာပါပြီ။ဒါမဲ့လည်း2015ဒီဇင်ဘာမှာတော့ဆောင်းတွေမှာထူးထူးခြားခြားနွေးနေတာဟာဖြစ်နေကြမဟုတ်ဘဲနဲ့အာပြင်းနဲ့ El Niño ရာသီဥတုဖြစ်စဉ်စတင်ဖြစ်ပေါ်ချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ El Niño ဆိုတာ Pacific သမုဒ္ဒရာအရှေ့ခြမ်းမှာရေပြင်ပူနွေးတဲ့ဖြစ်စဉ်ဖြစ်ပြီးတော့တစ်ခါဖြစ်ရင်တစ်နှစ်နှစ်နဲ့ကြာတတ်ပါတယ်။တချို့ရာသီဥတုလေးလာအကဲကဲတွေကတော့ကမ္ဘာကြီးပူနွေးမှုနဲ့ El Niño တို့ကြောင့်မြောက်ဝင်ရိုးစွန်းရဲ့အပူချိန်ဟာဒီဇင်ဘာလတွေမှာရေခဲမှတ်တဲ့အမြင့်ကိုခဏလေးတက်သွားစေနိုင်တယ်လို့ပြောပါတယ်ဒါဟာ1948ခုနှစ်နောက်ပိုင်းမှာတုံးတာပဲဖြစ်ဖြစ်တာပါတဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ Robert Scribler ဆိုတဲ့ blog ကိုရေးသားသူ American Robert Fanny ကတော့ပင်လယ်ထဲကရေခဲတွေအေးပြော်တာကတံပြန်တက်ရောက်မှုဖြစ်ပေါ်စေတယ်လို့ပြောပါတယ်
CIS turns a white reflective surface to a dark heat absorbing surface and so during the summer time
ပင်လယ်ရေမျက်နှာပြင်ရေခဲတွေပြောင်းတော့အယောင်ပြန်ဖြူအောင်မျက်နှာပြင်ပျောက်ပြီးအယောင်ရင်းနဲ့အပူဆုံးမျက်နှာပြင်ဖြစ်လာပါတယ်နေရာဒီမှာဆိုရင်တော့အာတိတ်သမုဒ္ဒရာကနေရောင်ရေကနေအပူတွေပိုဆုပ်ပြီးဆောင်းပေါင်းနဲ့ဆောင်းရည်တွေမှာအပူတွေကိုပြန်ထုတ်ပါတယ်ဒါကရက်ခတ်မှုအကြီးကြီးဖြစ်စေပါတယ်ကျွန်တော်တို့တွေ့နေရတဲ့ရက်ခတ်မှုပုံစံအစ်စ်ပါ
အာတိတ်ဒေသမှာပိုလာဝဲဝံတွေနေပြီးတော့အရေပြော်လို့ကြုံလာတဲ့ရေခဲပြင်ပေါ်မှာသူတို့အရှင်သန်ရပ်တည်နေကြရတာဖြစ်ပါတယ်။အကောင်ရေရော့ကျလာနေတဲ့ဒီပိုလာဝဲဝံတွေရေရှည်တည်တဲ့အရှင်သန်မှုအတွက်အမေရိကန်နဲ့ကနေဒါအခြေဆိုင် Polar Base International အဖွဲ့ကလှူဆောင်နေပါတယ်။အရင်လကပါရီဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံမှာသဘောတူထားခဲ့ကြသလိုကမ္ဘာအပူချိန်ကိုဆက်မှုခေတ်ကြိုကာလကထက်နှစ်ရာခိုင်နှုန်းပိုပြီးတော့အမြင့်တက်မခံဘူးဆိုရင်တောင်မှပိုလာဝဲဝံအကောင်အရေအတွက်ထပ်ပြီးတော့ရော့ကျသွားလိုက်အောင်မယ်လို့ Polar Base International အဖွဲ့ရဲ့သိပ္ပံပညာရှင်အကြီးကဲ Steven Amstrup ကပြောပါတယ
် The impacts would be significant and we would lose polar bears over much of their current range
လက်ကမှုကအတော်လေးကြီးပါလိမ့်မယ်ပိုလာဝဲဝံတွေလက်ရှိရှိထားတဲ့ပမာဏထက်တော်တော်လေးလျော့သွားပါလိမ့်မယ်ဒါပေမဲ့ဒီကိစ္စကပိုလာဝဲဝံတွေနဲ့တင်မပြီးပါဘူးပိုလာဝဲဝံတွေကကမ္ဘာမြောက်ဖြားမှာနေတာငါတို့နဲ့ဘာဆိုင်လို့လဲလို့ပြောတာတွေလည်းရှိပါတယ်ဒါပေမဲ့သူတို့ကြုံရတာတွေကကျွန်တော်တို့စီမှာဖြစ်လာတော့မှာတွေပါ
ရာသီဥတုအနေထားလေးလာကဲကတွေကတော့2016ခုနှစ်မှာဖြစ်လာနိုင်တာတွေကရာသီဥတုအစွန်ရောက်မှုတွေကြောင့်လူတွေပို့ပြော့အဆိုးတွေနဲ့ကြုံရနိုင်တယ်။ကမ္ဘာကြီးပူနွေးမှုနဲ့ El Niño ဖြစ်စဉ်တို့ကလာမယ့်လပိုင်းတွေအတွင်းမှာတစ်ခုနဲ့တစ်ခုအပြန်အလှန်အားပေးအားမြောက်ပြုနေကြလို့ဖြစ်မယ်လို့အကဲကပြောဆိုပါတယ်ရှင်
။မအေးတနာကျော်တင်ပြတော်ရပါရှင်။အင်္ဂါနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့ချိန်အတွင်းသတင်းအကျဉ်းချုပ်ကိုမအေးတနာကျော်ကပဲပြောပြပေးပါအောင်ရှင်။
ထရီကီနိုင်ငံအစ္စတန်ဘူးမြို့လယ်ကောင်တမိုင်းဝင်ရက်ကွက်မှာဒီကနေ့ဖြစ်ပွားတဲ့ပောက်ကွဲမှုကြောင့်လူ10ယောက်ထက်မနည်းသေးဆုံးပြီးတော့နောက်ထပ်15ဦးဒဏ်ရာရရှိသွားတယ်လို့အစ္စတန်ဘူးမြို့တော်ဝန်ကပြောပါတယ်။ဆူလ်တန်နာမက်ရက်ကွက်မှာဖြစ်တဲ့ပောက်ကွဲမှုကဘလို့ပောက်ကွဲမှုလဲ။ပောက်ကွဲမှုဖြစ်တဲ့အကြောင်းရင်းနဲ့ဘယ်သူကလှုပ်ဆောင်တာလဲဆိုတာစုံစမ်းစစ်ဆေးမှုတွေလုပ်တယ်လို့မြို့တော်အစိုးရဝက်ဘ်ဆိုက်မှာဖော်ပြထားတဲ့ကြေညာချက်မှာပြောထားတာပါ။ပောက်ကွဲမှုကကျယ်လောင်ပြီးတော့မြေကြီးကောင်တုံ့ခါသွားတယ်လို့မျက်မြင်သက်သေတွေကပြောကြပါတယ်။နောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေလိုအပ်တဲ့ငွေမှမရရှိအောင်လို့တားဆီးမယ်အရေးယူပိတ်ဆို့မှုလုပ်ရင်းအမေရိကန်အောက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ကြဖို့ရှိပါသေး။နောက်ကိုရီးယားကစရုပ်ထမြောက်လက်နက်စမ်းသပ်မှုအရင်တစ်ပတ်ကပြုတ်လုခဲ့ပြီးတော့ဒီနျူကလ িয়ার လက်နက်ဟာအပြည့်အစုံဆုံးရှုံးမှုများစွာဖြစ်စေတဲ့လက်နက်ဖြစ်တယ်လို့နောက်ကိုရီးယားဘက်ကအရင်တစ်ပတ်ကကြေညာတာကိုတုံ့ပြန်မှုလို့အများကရှုမြင်တဲ့ဒီအရေးယူပိတ်ဆို့မှုဥပဒေကြမ်းကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Ed Rice ကအဆိုပြုတာဖြစ်ပါသေး။မြန်မာနိုင်ငံမှာတနိုင်ငံလုံးပြည်ခိုက်ရဆေးရေးသဘောတူစာချုပ် NCA မှာတိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးဟာမလွဲမသွေဆောင်ရွက်ရမယ့်ကိစ္စဖြစ်ပြီးတော့ NLD ပါတီအနေနဲ့ထာဝရငြိမ်းချမ်းရေးရတဲ့အထိကြိုးပမ်းသွားဖို့အစဉ်သင့်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာစတင်ကျင်းပတဲ့ပြည်အောင်စုငြိမ်းချမ်းရေးညီလာခံအဖွဲ့မိန့်ခွန်းမှာပြောကြားသွားခဲ့ပါတယ်ရှင်
တဲ့ရင်ချင်းချုပ်ကိုမအေးသနာကျော်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30 NIT လိုင်းဒိုမီတာ24 kHz 11.33 ည9.35 kHz 11.965လိုင်းဒိုမီတာ57 kHz 585နဲ့လိုင်းလမီတာ190ရုပ်ကနေထိုက်ထုတ်လင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.